ဘဝမြတ်မှာအသိဆုံးလုံးဒီအပိုင်းတွင်တော်တော်များများရှိခဲ့လာခဲ့တယ်လို့ဒေသခံတွေနဲ့ပရိတ်အသင်းတွေကပြောကြပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုပတ်သိမ်ထိုက်ကပြောပြပါပါ
မုံရွာမြို့မှာနေပူချင်းပြင်းထန်လို့အခုချက်ပိုင်းနဲ့တိစုံသူဥယျာဉ်တရားဝန်ကျင်မှာရှိနေတယ်လို့နိုင်ရလန်ချောင်းပို့ဆောင်ပေးသူတွေကပြောပါတယ်။တိစုံသူအများစုကယောဂအခန်းရှိသူတွေနဲ့တက်ကြီးရွယ်ဦးတွေအပြင်လာသားရွယ်ကလေးငယ်တွေလည်းပါဝင်ကြောင်းပရဟိတာတင်တာဝန်ရှိသူကပြောပါတယ်။
ယူဝါဆိုရင်တော့ရောက်ကြအောက်ခံအပတော်ရှိတယ်လေးရဲ့မိရဲ့အတွင်းပေါ့လေအေးကတော့တော်တော်ပူတာလေသူ့မဝင်လေတပည့်နေပိုင်းနေပါလေ
မုံရမြို့မှာမေလ18ရက်ပြီးခဲ့တဲ့စနေနေ့ကအမြင့်ဆုံးအပူချိန်45ဒီဂရီဆယ်စီယပ်113ဒီဂရီဖာရင်ဟိုက်အထိရှိခဲ့တယ်လို့မိုးစလကခန့်မှန်းချက်ထုတ်ပြန်ပါတယ်ဒီပူချင်းပြင်းထန်ချိန်မှာရေကျိုးမှလို့တည်ဆုံးတာတွေလည်းတွေ့ရကြောင်းဒေသခံတို့ကပြောပါတယ်မုံရမျိုးပေါ်မှာတည်ဆုံးသူတို့ဟာအုံနောက်သွေးကြောပြတ်တဲ့လက္ခဏာမျိုးတွေ့ရတယ်လို့နောက်ထပ်ပရဟိတအသင်းဝင်တို့ကပြောပါတယ်
။သူတို့လမ်းပိုင်းနေတော့မှတော်တော်ပြင်းနေခံရတာဆိုတော့လူကြီးပိုင်းနေရတော့အဲဒီလူကြီးပိုင်းနဲ့ကလေးငယ်တွေတော့အများကြီးဟိုပြည်စည်းရများတာပေါ့ဗျ။အများဆုံးပြတော့ကျွန်တော်တက်ကြီးတဲ့သူကတော့အဓိကတော့သူတို့ဘူးတာမကန်နိုင်တော့ဘောတာပြရတယ်ဖြစ်ပြီးတော့ပြေးကြတော့ဗျ။ဒီလိုလူကပိုင်းနေကြတဲ့သူတွေတောင်းစားရှိတဲ့သူတွေတော့ပေါ့။တော့အဲလိုတောင်းပြီးပြီးတော့အမှုလမ်းမခံနိုင်တော့ကြတော့နေရင်းကြီးမှရင်းထားချူရတာတွေပါရှိတယ်။တချို့ကြတော့အမှုကြီးချူမာတာတဲ့နဲ့ဟုတ်။ခုနောက်ပိုင်းတွင်တော့ဒီဟာပေါ့ကျွန်တော်တို့တချို့ပြီးရတာတွေဆိုနာတော့တည်းဟာနှခေါင်းနဲ့ပြီးတော့ရောအောင်တော့ပြီးတော့ပြတ်တဲ့ပုံမျိုးတွေများတယ
်။အပူဒဏ်လွန်ခဲ့တဲ့ဒဏ်ကိုပြီးခဲ့တဲ့အေဗီလကရေကမြန်မာနိုင်ငံမှာတိတိတတ်တတ်ခန်းစားခဲ့ရပြီးနေ့ပူချင်းကြောင့်တည်ဆုံးသူတွေလည်းရှိခဲ့ပါတယ်။မုံရမျိုးကနေအပူရှင်ချောင်းတည်ဆုံးတယ်လို့ယူဆရတဲ့အထင်မှာလာသားရွယ်ကလေးငယ်တွေလည်းတွေ့ရကြောင်းပြောပါတယ
်။ကျွန်တော်တို့နိုင်ငံကလည်းတုံ့ပြန်နှစ်ခုကိုမေးကြည့်လိုက်တာမနေ့တည်းတည်းရင်29ခုရှိတာ။ချိန်ကောင်းတာတော့အဲ့ဒီချိုးအဲ့လာသားလေးဆိုရင်လာသား9လားလေးဟိုတနည်းတည်းတည်းနဲ့ကျွန်တော်မေးကြည့်ရအောင်ပါ။မင်းတို့ဇိုးကြီးပိုင်းမှာရှိတဲ့၄လောင်းရှိတဲ့ကိုကြီးရဲ့ဒီလာမျိုးတော်ပေါ့။အဲ့ဒီလာသားလေးညာတော့ကျွန်တော်တို့ကမတကြိုပေးရအောင်ဒီရမြောင်သေးတဲ့ကလေးလေးရတယ်ကျွန်တော်ပူတာမခံနိုင်တော့ပေါ့။
အပူတန်းကြောင့်တိဆုံနာမကျန်မှုအချက်လက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကတရားဝင်ထုတ်ပြန်တာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းအပူတန်းနဲ့ဆက်နွယ်ပြီးအသက်ကြီးသူတွေနဲ့ကလေးငယ်တွေအပြင်ငကူယောဂအခန်းကြောင့်တိဆုံသူတွေလည်းပိုများလာကြောင်းပရဟိတကူညီဆောင်ရှောက်သူတွေကပြောဆိုကြပါတယ်ရှင်။